မြန်မာဘက်ကပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကကန့်သတ်လိုက်တာကြောင့်ဒီလာထဲမှာရခိုင်နယ်ဇက်ကုန်သွယ်မှုတွေကျဆင်းသွားတယ်လို့နယ်ဇက်ကုန်သွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာပို့ကုန်တွေကိုဘင်္ဂလားဒေ့ရှ်ဘက်ကဘာကြောင့်ကန့်သတ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။လက်ရှိမှာတော့ပို့ကုန်က၃မြို့သာတင်ပို့လို့ရနေပြီးတော့နယ်ဇက်ကုန်သွယ်ရေးတိတိတသားကျဆင်းနေတဲ့အခြေအနေကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။
ပြည်ခဲ့တဲ့ AP လာသမိုင်းကဆလို့ရခိုင်ပြည်နယ်မောင်တော်နယ်စစ်တွေကနေပို့ဆောင်နေတဲ့ကုန်ပစ္စည်းတချို့ကိုဘင်္ဂလားဒေ့ရှ်ကဝယ်ယူတာတွေရပ်တန့်လိုက်တာကြောင့်ကုန်သွယ်မှုပမာဏကျဆင်းနေတယ်လို့ကုန်သည်တွေကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်ပစ္စည်း၃မျိုးကိုပဲတင်ပို့ခွင့်ရတော့တယ်လို့မောင်တော်နယ်ဇက်ကုန်သည်အတင်ဒုက္ခဦးအောင်ဆန်သိန်းက VOE ကိုပြောပါတယ်။
အရင်ကတော့ကုန်စုံပေါ့ဗျာ။တော့ဒီချင်းဟိုတဘောကကျက်သွင်းလို့နောက်တော့ဗာလဲကွမ်တီအမျိုးမျိုးဗျာ။အရင်ကတော့ကုန်လုံးပစ္စည်းကိုတိုးစုကိုပို့လို့ရတယ်လေနော်။အခုကသူတို့ကနေပြီးဒီတလန်းတလန်းကြားချင်းမှာသူတို့လိုချင်တဲ့ပစ္စည်းကိုပဲဒီကဂျင်းတို့နောက်ကျက်သွင်းပြူဒီဟိုဟာဒီတငင်းဒီသုံးခုလောက်ပဲဒီကသူတင်ပို့လို့ရတယ်။မောင်ရလမ်းခံဖို့တော့ဟိုကသူတို့မှဒီတဘောကဒီလိုနေတဲ့ဟာကိုပဲဆိုတော့အဲ့ဒီလိုပဲအခုကွန်ဖီရီအဲ့လိုပဲဒုက္ခဒီမှာတအားတခွာရောက်နေရတာလေနော
်ဘင်္ဂလားဒေ့ရှ်အနေနဲ့မြန်မာပို့ကုန်တွေကိုဘာကြောင့်ကန့်တတ်လိုက်တယ်ဆိုတာရှင်းရှင်းလင်းလင်းမသိရပဲမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုအ धिक အများဆုံးတင်ပို့နေတဲ့ရေချိုငါးတင်သွင်းမှုကိုပါလက်တလောကန့်တတ်ထားတာကြောင့်ကုန်တယ်တွေနဲ့ငါးမွေးမြူရေးသမားတွေအခက်ကြုံနေရပြီးကုန်သွယ်မှုပမာဏကျဆင်းလာတာဖြစ်တယ်လို့ရခိုင်ပြည်နယ်ကုန်တယ်နဲ့ဆက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကလည်းပြောပါတယ်
အဲကျွန်တော်တို့သုံးလပိုင်းအကုန်ဒေးလပိုင်းဆန်းလောက်ကနေစပြီးတော့နည်းနည်းလေးပုံသေးမှုပမာဏကတော့ကျဆင်းလာတဲ့အနေအထားတွေတော့ရှိပါတယ်အဲအဓိကတော့ဒီသူတို့ဖက်ရဲ့ policy ကလည်းသူတို့မှာသူတို့နိုင်ငံရဲ့ policy တော့ရှိမှာပေါ့လေဒီဟာကတော့ဒါကျွန်တော်တို့ကတော့တိတိကျကျဘယ်ဟာကိုလက်ခံတယ်ဘာညာတော့ကျွန်တော်တို့တိတိကျကျတော့ကျွန်တော်တို့ကတော့မသိဘူးရဒါပေမဲ့ခုနပြောသလိုပေါ့သူတို့လိုချင်တဲ့အဲမျိုးစားနောက်ပြီးတော့ဒီပုတ်တိုးတွေတဲ့ပစ္စည်းဆိုရင်တော့သူတို့ဘက်ကတော့ဦးစားအပေးပြီးတော့လုတ်တယ်လို့တော့ကျွန်တော်တို့လည်းသိထားပါတယ်ဒါပေမဲ့ဒီအထက်မှာတော့ကျွန်တော်ငါးတော့မပါသေးဘူးလို့သိနေရတယ်ပေါ့လေလက်ရှိအရင်တော့ဆိုရင်တော့ဒီငါးဒီချုံကတင်ပို့မှုကကျွန်တော်တို့ဒါပို့ကုန်အကုန်လုံးရဲ့60ရာခိုင်နှုန်း20နီးပါးလောက်ထိတောင်ရှိတယ်ပေါ့လေဒါရေချုံကလက်ရှိကတော့ရေချုံကတော့လုံးဝရပ်တန့်သွားတယ်ဆိုတဲ့အနေအထားရှိပါတယ်အဲကျန်တဲ့ဒီကျပ်တန်တို့ဂျင်းတို့ကတော့သူတို့လိုချင်တဲ့ဟိုပစ္စည်းဆိုလို့ရှိရင်သူတို့ဘက်ကအမှားရှိတယ်ဆိုရင်တော့အဲ့လောက်ပဲသူတို့ဘက်ကပြန်ငွေလွှဲပေးနိုင်တယ်ဆိုတဲ့အနေအထားတော့ရှိပါတယ်ဗျာ
ခုလိုမြန်မာပို့ကုန်တင်ပို့မှုတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်တတ်လိုက်တာကြောင့်မောင်တော်နေဇက်ကုန်သွယ်ရေးစခန်းမှာကုန်ပစ္စည်းတွေပျက်စီးရတာရှိနေသလိုနေဇက်ကုန်သွယ်ရေးကိုမိခိုလုတ်ကင်စားတောက်နေတဲ့ဒေသခံအလုပ်သမားတွေလည်းအလုပ်ကင်ရှားပါအခက်ကြုံနေရတယ်လို့မောင်တော်နေဇက်ကုန်သည်အတင်ဒုက္ခဦးအောင်ဆန်သိန်းက VOE ကိုပြောပါတယ
်အခုကကုန်စည်တွေဒီကုန်ပေရောလုံးဝမရောခုလုံးနေတော့မိငါတော့ရပဲလေဟိုကဦးရည်ဒီကုန်ပစ္စည်းမတော်ရင်ကုန်လာလိမ့်မလာတော့ဘူးလေအဲဒီဝေးလဲရှိမှဟိုကကုန်မာရတာကိုနော်အဲဝေးလဲမရှိရင်အဲ့ဒီပစ္စည်းယူပြီးတော့ဒီမတော်မတော်တဲ့ဆုံးရှုံးမှုပဲရှိမယ်လေနော
်အခုဇွန်လအတွက်မောင်တော်နေဇက်ကုန်သွယ်ရေးစခန်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုကုန်ပစ္စည်းတင်ပို့မဲ့ပမာဏကိုပို့ကုန်ဒေါ်လာတသန်းတွင်းကုန်ဒေါ်လာ3.3သန်းနဲ့ကုန်သွယ်မှုပမာဏဒေါ်လာ 1.33 သန်းအထိလှုပ်ဆောင်ဖို့ရာထားခဲ့တာပါဒါပေမဲ့လည်းဇွန်လ1ရက်နေ့ကစပြီး25ရက်နေ့အထိပို့ကုန်ဒေါ်လာ 3.386 သန်းတွင်းကုန်ဒေါ်လာ 3.31 သန်းနဲ့ကုန်သွယ်မှုပမာဏဒေါ်လာ 3.38 သန်းသာဆောင်ရွက်နိုင်ခဲ့ပြီးရာထားချက်ရဲ့38ရာခိုင်နှုန်းလောက်သာလှုပ်ဆောင်နိုင်ခဲ့တယ်လို့ဇွန်လ29ရက်နေ့ထုတ်စစ်ကောင်စီမြမအလင်းသတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ